ငင်းပွားဖွေရအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတနိုင်ငံလုံးကဘာကတတက္ကသကျောင်းသားတမကကျောင်းသူကျောင်းသားတွေအာဏာပိုင်တို့တားဆီးပိတ်ပင်နေတဲ့ကြားကပဲအရေးပေါ်အစီအဝေးခေါ်ယူဖို့ပြင်ဆင်နေပါတယ်။အငင်းပွားဖွေအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုတော့မနေ့ပြန်နိုဝင်ဘာလ12ရက်နေ့ကစလို့2ရက်ကြာရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်။အပြည့်အစုံကိုမဆုမွန်ကတင်ပြထားပါတယ်ရှင်။
အမျိုးသားလွတ်တော်ပြည်သူလွတ်တော်မှအတည်ပြုပြီးတော့သမ္မတဦးသိန်းစိန်လက်မှတ်ရေးထိုးပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေဟာကျောင်းသားတို့ရဲ့ဆန္ဒပညာရှင်တွေရဲ့အကြံပြုချက်ကိုလက်မခံဘဲပြထမ်းခဲ့တယ်ဆိုပြီးကျောင်းသားတွေဘက်ကဆန္ဒပြကန့်ကွက်မှုတွေလုပ်ခဲ့တာပါ။အဲဒီနောက်မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကာတာနဲ့တက္ကသိုလ်ကျောင်းသားတက်မကတာကတာအဖွဲ့ဝင်ကျောင်းသားတွေကဦးဆောင်ပြီးတော့တနိုင်ငံလုံးကကျောင်းသားတွေရန်ကုန်မှာစုဝေးပြီးပညာရေးဥပဒေနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကျင်းပဖို့စီစဉ်နေကြတာပါ။ဒီအစည်းအဝေးအတွင်းမှာကျောင်းသားတို့ကြားအမြင့်ချင်းဖလဲဆွေးနွေးကြမယ်အဓိကအကြောင်းချက်တွေနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘာကတာရဲ့အတွင်အမှုမဖြုတ်ဖြုတ်အောင်ကအခုလိုပြောပြပါဗ
ျ။ဗမာ12ဆက်တော့မှာဒီနိုင်ငံလုံးဆိုင်ရာကျောင်းသားတို့ရေးဖို့အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့ဒီကတော့ဒီလက်ရှိအတည်ပြုထားတဲ့ပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ဒီပညာရေးဥပဒေအပေါ်မှာကျွန်တော်ကျောင်းသားတို့အနေနဲ့ဘလို့ချက်တွေကိုကျွန်တော်မတင်ရဘူးဘလို့ချက်တွေကိုတော့ကျွန်တော်သဘောမချဘူးဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြမယ်။ကျွန်တော်တို့အဲ့ဒီမှာအတည်ပြုဆုံးဖြတ်ချက်ထားကြမယ်။ဒီဒုတိယနေ့မှာကျွန်တော်တို့အဲ့ဒီကျွန်တော်တို့ရဲ့ဆုံးဖြတ်ချက်တွေရလာဖို့အတွက်ဘယ်လိုနည်းလမ်းမျိုးတွေတုံးပြီးတော့ကျွန်တော်တို့ဆက်ပြီးတော့စူးစမ်းသွားကြမလဲဆိုတော့ကျွန်တော်တို့ဆုံးဖြတ်မယ်ပေါ့နော်ပထမနေ့နဲ့ဒုတိယနေ့ဆုံးဖြတ်ချက်ကိုကျွန်တော်တို့အဲ့ဒီတတိယဒီ73ရက်74ရက်စတဲ့ဖြစ်ပေါ့နော်အဲ့ဒီနောက်ရက်တရားစပြီးတော့ကျွန်တော်တို့ data အတိအကျမှလည်းဖြစ်ဖြစ်ပေါ့ဒါမှမဟုတ်ကျွန်တော်အဲ့ဒီမှာကြလာတဲ့ပုံစံအမျိုးမျိုးအရာကျွန်တော်တို့ဆက်ပြီးတော့အကောင့်ထည့်ပေါ်သွားမှာပါဟုတ
်ကျောင်းသားတွေအနာဂတ်အတွက်သိကိုအရေးကြီးတဲ့ပညာရေးဥပဒေတစ်ခုပြဋ္ဌာန်းရေးပညာရေးဆိုင်ရာမူဝါဒတွေချမှတ်နိုင်ရေးမှာကျောင်းသားတို့ကိုယ်တိုင်ပါဝင်ဆုံးဖြတ်နိုင်မှုအတွက်အခုလိုအရေးပေါ်အစည်းအဝေးကျင်းပရတာဖြစ်တယ်လို့လဲတက္ကသိုလ်ကျောင်းသားတမကတာကတာအဖွဲ့ဝင်တကုံတက္ကသိုလ်ကျောင်းသားတမကပြပဆက်ဆံရေးတာဝန်ခံကိုပိုင်ရဲသူကလည်းဆိုပါတယ
်ကျွန်တော်တို့ကတော့တာကတာဘာကတာပေါင်းပြီးတော့ဒီစီဝါကမြန်မာပြည်ဥပဒေပတ်သက်ပြီးတာမကတော်တော့အတက်မှတော့ထွက်လာအောင်ကြိုးစားပြီးတော့မြန်မာပြည်ဥပဒေပတ်သက်ပြီးတော့တာမကတော်တော့သဘောထားဒီလိုဆိုတော့ကျွန်တော်ထောက်ပြပါမယ်ဒီအစိုးရနေပြီးတော့ဒီလွှတ်တော်နေပြီးတော့ဒီပြည်ထောင်ဥပဒေကိုဒီကျွန်တော်ကျောင်းသားတွေတူတူတွေရဲ့အတန်လုံးဝနားမထောင်ဘဲနဲ့မပါဘဲနဲ့သူတို့ကရေးဆွဲခဲ့တယ်ဒီဆက်ပြီးတော့ကျွန်တော်တို့တွေစောင့်ဝဲရှင်တဲ့အချိန်မှာနှုတ်ပြီးတော့အတည်ပြုရရတယ်ပေါ့အဲ့ဒီကပတ်သက်ပြီးတော့ကျောင်းသားသမားတွေဒီတာကတာပါကတာတွေကကျွန်တော်တို့ဆန္ဒကြားကြတာ
နိုဝင်ဘာလ12ရက်နေ့နဲ့13ရက်နေ့နှစ်ရက်ဆက်တိုက်ရန်ကုန်မှာကျင်းပမယ်နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကိုအာဏာပိုင်တွေဘက်ကတောက်လျှောက်ဆိုသလိုတားဆီးပိတ်ပင်မှုတွေလုပ်နေပေမဲ့လို့မဖြစ်ဖြစ်အောင်ကျင်းပသွားမှာဖြစ်တယ်လို့ဘာကတာအတွင်းရင်မှုမဖြုတ်ဖြုတ်အောင်ကဆိုပါတယ
်ဒီနေ့နေရကျောင်းသားတွေရောက်တယ်မှာပထမဦးဆုံးဖိတ်ခါတွေဒီဘန်ဖလက်တွေမှာကျွန်တော်ဆက်ပြီးရေးထားတာကခဝဲချက်မြင့်လွင်နေကြောင်းပေါ့နော်ခဝဲချက်မြင့်လွင်ကြောင်းကလည်းကျွန်တော်တို့လက်ခံတယ်ကျွန်တော်တို့ဒီမှာလည်းရှင်းနိုင်ရတာအဆင်ပြေတဲ့အတွက်ခဝဲချက်မြင့်လွင်ကြောင်းမှာလို့ခုကျွန်တော်စူးစမ်းခဲ့တယ်ဒါပေမဲ့အဲ့ဒီနေရာမှာလည်းလာပြီးတော့ဒီအုပ်ချုပ်ရေးအာဏာပိုင်နေရာလာပြီးတော့ပေါ့နော်အဲ့တော့အခါကျတော့ခဝဲချက်မြင့်လွင်ကျောင်းမှာလဲသူတို့မှာအထက်ခဲအများကြီးရင်ဆိုင်ရတယ်အဲ့တော့ကျမတို့နေရာပြောင်းရတဲ့အနေအထားဖြစ်လာပါတော့ဒီနာရေးကူညီပေးမတိုင်ခင်မှာလဲကျမတို့ထားနေရာဒီမှာလိုက်ပြီးတော့စုံစမ်းတာကြီးထိတ်ဆက်တာမျိုးကြီးရှိတယ်ဒါပေမဲ့အလားတူလဲအဲ့ဒီနေရာကြီးကိုလဲလိုက်ပြီးတော့ဖိအားပေးထားတာမျိုးကြီးရှိတယ်ပေါ့နော်လောလောဆယ်တော့နာရေးကူညီမှုအတင်းကိုကျမတို့ထိတ်ခါထပ်ပြီးတော့ထုတ်ပြီးတော့ကျမတို့အဖွဲ့အစည်းတီးတီးကိုလဲဖိတ်ပြီးပါပြီနိုင်ငံရေးအဖွဲ့အစည်းတွေတောင်းနာအဖွဲ့အစည်းတွေအားလုံးကိုလဲကျမတို့ဖိတ်ပြီးပါပြီတော့အခုလောက်ခါနေကြမှာမနေ့ကလုံးဝဒီနေ့ညနေမှာတစ်ခါထပ်ပြီးတော့နိုင်ငံကူညီမှုအတင်းကိုထပ်ပြီးတော့တားမြစ်မှုကထပ်ပြီးတော့ဖြစ်လာတယ်ဥဆောင်နေတဲ့ကျောင်းသားတွေဥဆောင်နေတဲ့လူတွေကိုထပ်မံကြားမြစ်ပိတ်ပင်တာမျိုးဖမ်းဆီးရမျိုးတွေလည်းရှိကားအကောင်ရှိလာနိုင်တယ်ကျမတို့ကတော့မဖြစ်မနေကျမတို့ရည်ရထားတဲ့လမ်းကြောင်းတိုင်းကျမတို့ဆက်ပြီးတော့သွားမှာဒီစည်းဝေးကိုမဖြစ်မနေကျင်းပမယ်စည်းဝေးမှာဆုံးဖြတ်ချက်ကျလာတဲ့လုံခြုံရေးအလုပ်တွေလည်းကျမတို့ကမမေ့မတုံဆက်ပြီးတော့ကြိုးစားသွားကြအောင်ပါပ
ါအမျိုးသားပညာရေးဥပဒေမူကြမ်းအပေါ်မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေနဲ့မြို့တော်တော်များများမှာဘာကတာတာကတာကျောင်းသားတက်မကဝင်အဖွဲ့ဝင်ကျောင်းသားတွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတို့တွေအားလုံးမျက်နှာစုံညီစည်းဝေးကြမယ်ဒီစည်းဝေးဖြစ်မြောက်နိုင်ဖို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေနောက်နိုင်ငံရေးအင်အားစုတွေဘက်ကလည်းဝိုင်းဝန်းဆွေးနွေးအကြံပြုထားကြပါတယ်ရှင်